ရင်ရက်ပစ္စည်းပစံလုပ်ငန်းခွင်တွေမှာကြီးကျွန်တဲ့ဘွဲခိုင်းစိမ်မှုအတင်းအကျပ်အဓမ္မခိုင်းစိမ်မှုတွေကိုလေးလေးရှုထားမှမဟုတ်ဘူးလို့ထိုင်းအစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံပစံလုပ်ငန်းခွင်ကစုံစမ်းတွေ့ရှိချက်တွေကိုလွန်ခဲ့တဲ့သတင်းပတ်တုန်းက AP သတင်းဌာနကနေထုတ်ပြန်ခဲ့ပြီးနောက်အမေရိကန်ဥရောပနဲ့ဩစတြေးလျအပါအဝင်ကမ္ဘာတဝန်းကဒီအခြေအနေပေါ်အံ့အားသင့်တုံ့လုပ်ခဲ့ကြပါတယ်ဒီဇင်ဘာလ14ရက်နေ့ AP ရဲ့သတင်းထုတ်ပြန်ချိန်မတိုင်မီကလေးကထိုင်းဆွေရအနေနဲ့ဒီလုပ်ငန်းဝင်ကအခြေအနေတွေကိုတည်ထားပြီးဖြစ်တယ်လို့ထိုင်းရဲ့အရာရှိတွေရေးရတဲ့တခြားအရာရှိတွေခြံရမ်းပြီးတော့အဆွေရပြောခွင့်ရပုဂ္ဂိုလ်ဆန်ဆန်ခရူကီနာကပြောသွားပါတယ် AP သတင်းဌာနရဲ့တင်ပြမှုကမှန်ကန်မှုမရှိဘဲဒီလိုအခြေအနေတွေကိုအဆွေရကအရင်ဆုံးသိခဲ့တာလို့လည်းဆိုပါတယ်နိုင်ငံတကာမှာထိုင်းနိုင်ငံဟာပစွန်အဓိကအများဆုံးတင်ပို့ရောင်းချတဲ့နိုင်ငံတွေထဲမှာပါဝင်ပြီးရည်ရွယ်လုပ်ငန်းကနေနှစ်စဉ်9ဘီလီယံလောက်ရရှိနေတယ်လို့ခန့်မှန်းထားပါတယ်။ AP ကထုတ်ပြန်တဲ့သတင်းမှာမြန်မာနိုင်ငံကတရားဝင်စာရွက်စာတမ်းမရှိဘဲရွှေပြောင်းဝင်ရလာသူအတော်များများကိုဒီလုပ်ငန်းတွေမှာခိုင်းစေထားတယ်ဆိုပြီးတော့ဖော်ပြထားတာပါ။အလုပ်သမားတွေကလိန်လေလဲပြားခံရပြီးပစွန်အခွန်ခွာတဲ့လုပ်ငန်းတွေမှာရောင်းချခံခဲ့ရတာပါ။ဒီလုပ်သားတွေကတရက်ကို16နာရီလောက်အလုပ်ခိုင်းစေခံရပြီးအလုပ်နားရက်မရှိသလိုလုံအားကမရတာဒါမှမဟုတ်အနှင်းငယ်သာရရှိတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။နောက်အဲ့ဒီထဲကလုပ်သားအများစုဟာကုမ္ပဏီကိုအချွေးပြန်ဆက်ရပါတယ်။ကုမ္ပဏီကလုပ်သားတွေဝယ်ရတဲ့ငွေကိုဒီလုပ်သားတွေရရှိတဲ့ဝင်ငွေတွေကနေပြန်ဖြတ်ယူတာပါ။တချို့လုပ်သားတွေဆိုရင်လည်းဖမ်းဆီးချုံနောက်မှုကိုခံထားသလိုအပြင်သွားကျင်တဲ့သူတွေဆိုရင်လည်းသူတို့ရဲ့ကလေးတွေဇနီးတွေကိုနောက်မှချန်ထားခဲ့ရပါတယ်။ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အစိုးရအရာရှိတွေကအခုလိုအတင်းအဓမ္မစိတ်ခိုင်းမှုတွေရှိနေတယ်ဆိုတာကိုငြင်းဆန်ခြင်းမရှိပေမဲ့ AP သတင်းတွေကရဲတွေလက်ယူပြီးတော့ဒီလိုအခြေအနေတွေကိုမတိကျိုးကျွန်ပြုတ်နေတယ်ဆိုတဲ့အချက်တွေကိုတော့လက်မခံနိုင်ကြောင်းပြောဆိုပါရခင်ဗျာ